to the Voice of America in Burmese.
ဒီ မင်္ဂလာ ဖြာဖြာ နဲ့ ပြည့်စုံ နဲ့ မနက်ခင်း ဖြစ်ကြပါစေ ခင်ဗျာ VOA မိကန် တိုင်း 2020 ခုနှစ် ဖေဖော်ဝါရီ လ 14 ရက် Valentine နေ့ တောက်ကြနေ မနက်ခင်း အစီအစဉ် ကို American မြို့တော်စု Washington DC မြို့တော် ကနေ လှိုင်းနှုန်းမီတာ 30.40 48 ကနေ ဓာတ်ရိုက် ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာ ကပါ ဓာတ်ရိုက် တင်ဆက်ပေးနေပါပြီ ခင်ဗျာ ကျွန်တော် ညဝင်းအောင် ပါ ဒီကနေ့ မနက်ခင်း အစီအစဉ် ကို တောင်းယူ တင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရုပ်တရက်တိုးလာတာဟာတန်တရားရှိတဲ့လူနာတွေကိုစစ်ဆေးမှတ်တမ်းတင်တဲ့စနစ်ပြောင်းလဲကြောင်းဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့
ဒီဆုံးသူအရေအတွက်တိုးလာတဲ့အကြောင်းတင်ပြကြမှာတော့ချိုင်းနာ is doing many good things that's slowing the virus and the facts speak for themselves အရင်နေ့ပြီးမကြာခင်မှာတင်ဆက်ဖို့ရှိပါတယ်တခါသမ္မတဒိုနယ်ထရန့်တယောက်အခုလကုန်ပိုင်းအိန္ဒိယနိုင်ငံကိုသွားရောက်လေပတ်မယ်လို့အင်ဗျူရောကကြေညာလိုက်တဲ့အပေါ်ဒေသခံတွေရဲ့သုံးသပ်ချက်နဲ့2005ငူကလီးယားစာချုပ်ကနေအီရန်ကအပြီးပိုင်နှုတ်ထွက်လိုက်တာကြောင့်ဘယ်လိုအကျိုးဆက်တွေရှိလာပါလဲနောက်ပ ဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါအောင်ဗျာ
။တရုတ်နိုင်ငံဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ရုတ်တရက်တိုးလာတာဟာတန်တရားရှိတဲ့လူနာတွေကိုစစ်ဆေးမှတ်တမ်းတင်တဲ့စနစ်အပြောင်းအလဲရောက်ဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ကူးစက်မှုတွေတိုးလာတာမဟုတ်ဘဲဟူပေပြည်နယ်တစ်ခုထဲမှာဆေးရုံတွေကတည်ပြပေးတဲ့လူနာအသစ်3,332ယောက်ရှိခဲ့တာကြောင့်တနင်္ဂနွေလုံးမှာ6,000လောက်အထိဖြစ်ခဲ့တာလို့လည်းပြောဆိုထားပါတယ်။ဒီထဲမှာတချို့လူတွေကအရင်ရက်တွေသတင်းပတ်တွေမှာကတည်းကကူးစက်ခံထားရသူတွေဖြစ်ပြီးအခုမှဆင်းနေပါလာကြတာလို့လည်းဆိုပါတယ်။ယောဂလက္ခဏာမပြင်းထန်တဲ့လူတွေကိုပါစစ်ဆေးတည်ပြနေတဲ့အတွက်အရေးအတွက်တိုးလာတာဖြစ်ကြောင်းလည်းWHOကျန်းမာရေးအရေးပေါ်အစီအစဉ်အမှုဆောင်ညွှန်ကြားရေးမှူးမက်ကယ်ရန်ကပြောခဲ့တာပါ။တခွဲကန်အတီးပြုချက်ကိုစောင့်ဆိုင်းနေစရာမလိုပဲတန်တရာရှိတဲ့လူနာတွေကိုစေယုံတွေကအတီးပြုပေးတဲ့အတွက်မြင်မြန်ဆန်းဆန်းကုသမှုပေးနိုင်မှာဖြစ်တာကြောင့်လူလူကျန်းမာရေးမှာထိရောက်တဲ့တုံ့ပြန်မှုဖြစ်တဲ့အကြောင်းလည်းပြောပါရယ်။ကျန်းသာပြင်းတွေကအတီးပြုထားတဲ့ကိန်းကလေးတွေအရဟူပေပြည်နယ်မှာသေဆုံးသူရေအတွက်242ယောက်ရှိပြီးစုစုပေါင်းတရုတ်နိုင်ငံမှာသေဆုံးသူ1350ထိရှိခဲ့တာပါ။ virus ကြောင့်နိုင်ငံတကာမှာသေဆုံးမှုတွေနဲ့ကူးစက်မှုတွေကတရုတ်နိုင်ငံလောက်မများတဲ့အကြောင်းလည်း WHO ကပြောပါရယ်။တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း24နိုင်ငံမှာကူးစက်သူ448ယောက်ရှိနေပြီးဟောင်ကောင်ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာလည်းတူးစီသေဆုံးခဲ့တာပါနိုင်ငံတွေအနေနဲ့ဗိုင်းရပ်စ်ပြန့်နှံ့မှုအနေအထားကြိုတင်ပြင်ဆင်ထားနိုင်တဲ့အခွင့်အလမ်းတွေရှိနေတဲ့အကြောင်းလဲ WHO ကပြောဆိုထားပါတယ
်တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်အစိုးရကပွင့်လင်းမြင်သာမှုမရှိခြင်းဟာအမေရိကန်ပြည်ထောင်စုအတွက်စိတ်ပျက်စရာဖြစ်ခဲ့ရကြောင်းအင်ဂျီရောအကြီးအကဲအရာရှိတူကကြာတာပြည်နေမှာပြောကြားလိုက်ပါတယ်။အမေရိကန်အစိုးရကစစ်ပြစ်မိတဲ့အကြောင်းကိုတော့သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးအကြံပေးကောင်စီအကြီးအကဲလယ်ရီကတ်လိုးကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ We are very disappointed on this point that still China has not accepted
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့အတူအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပညာရှင်တွေတရုတ်ကိုဆေးလွတ်ဖို့ကျွန်တော်တို့ကမ်းလှမ်းချက်ကိုတရုတ်ဘက်ကလက်မခံသေးတဲ့အပေါ်အခုချိန်မှာကျွန်တော်တို့အတော်လေးစိတ်ပျက်မိပါတယ်။လောကရတဲ့သတင်းနှစ်ပတ်တုန်းကပဲဒီခန်းထဲမှာကျွန်တော်ပြောခဲ့ပူပါတယ်။သမရယုံခန်းမှာဆွေးနွေးခဲ့တဲ့ရလအရာကျွန်တော်တို့စီကအတော်ဆုံးလူတွေကိုတရုတ်ပြည်ကိုဆေးလွတ်ချင်တဲ့အကြောင်းကျွန်တော်ပြောခဲ့ပူပါတယ
်။ဒီကိစ္စကိုတရုတ်အစိုးရကအရေးတူဆောင်ရွက်နေကြောင်းနဲ့ပွင့်လင်းမြင်သာမှုရှိစွာလှုံ့ဆော်မဲ့အကြောင်းအမေရိကန်ရဲ့အကူအညီကိုလည်းလက်ခံမဲ့အကြောင်းသမရရှိကသမရထောင်ကိုပြောကြားခဲ့တယ်လို့လည်းလယ်ရီကတ်လိုးကပြောပါတယ်။သမရထရမ်ကတော့ဒီအစိုးရရဲ့တုတ်ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့သမရရှိချင်းဖြင့်ကိုပြီးခဲ့တဲ့တနင်္လာနေ့ပတ်အတွင်းချီချူပြောကြားခဲ့ပါတယ်။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အခုချိန်ထိသေဆုံးသူ1,368ဦးရှိခဲ့ပြီးရောဂါပိုးကူးဆက်သူကလည်း6,000လောက်ရှိနေပြီလို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ UNWHO စတဲ့အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်လိုတဲ့ဆန္ဒရှိပေမဲ့တရုတ်ဘက်ကလက်မခံကြောင်းတရုတ်ဘက်ကဘာဖြစ်ချင်လဲဆိုတာကိုနားမလည်နိုင်ကြောင်းနဲ့ဒီနေ့တခြားလူတွေသေဆုံးနေရကြောင်းလည်းလယ်ရီကတ်လိုးကပြောပါတယ်။တရုတ်နိုင်ငံမှာစတင်တဲ့ COVID-19 virus ကူးစက်ပြန့်နှံ့မှုကြောင့်အမေရိကန်စီးပွားရေးကိုတိတ်ထိခိုက်မှာမဟုတ်ကြောင်းဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ထွက်လာတဲ့ဆိုးရိမ်မှုတွေကမတိကျမှုတွေကိုဖြစ်ပေါ်စေကြောင်းလယ်ရီကတ်လိုးကပြောပါတယ်ခင်ဗျ။
မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအနေနဲ့ကြိုးဝါမှုကိုအမေရိကန်ကအလွန်မင်းစိုးရိမ်ညောင်းတဲ့အကူအညီပေးဖို့အသင့်ရှိတဲ့ကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်နဲ့နိုင်ငံတကာအကူအညီပေးရေးနဲ့ကျန်းမာရေးဖွဲ့စည်းတွေမြောက်ကိုရီးယားမှာဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်အောင်ကူညီချဖို့အားပေးကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကကြာစာပေးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ချင်းနဲ့မှာပဲမြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကာကွယ်ကူးစက်ရေးအတွက်အကူအညီပေးနိုင်အောင်အထောက်ပံ့တွေကိုချွင်းချက်ဖြင့်ခွင့်ပြုပေးဖို့စဉ်းစားမယ်အကြောင်းကုလသမဂ္ဂကလည်းပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ကူးစက်ရေးအတွက်လိုအပ်လို့အကူအညီတောင်းခံလာမယ်ဆိုရင်ကော်မတီကစဉ်းစားဖို့အသင့်ရှိတဲ့အကြောင်းကုလသမဂ္ဂရဲ့မြောက်ကိုရီးယားဆရာပိတ်ဆို့တန်ခတ်မှုကော်မတီက VOE ကိုရီးယားဌာနကိုပြောဆိုလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုထိန်းချုပ်ဖို့2006ခုနှစ်ကစလို့ကုလသမဂ္ဂလူညွန်ရေးကောင်စီကပိတ်ဆို့အရေးယူခဲ့ရမှာကွန်ပျူတာတွေတင်သွင်းခွင့်နဲ့တင်ပို့ခွင့်တွေကိုကန့်သတ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားမှာလိုအပ်တဲ့အခါလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကချွင်းချက်အနေနဲ့ခွင့်ပြုပေးလို့ရှိပါတယ်။လက်တလုံးမှာတော့ Virus ပိုးကူးစက်မှုထိန်းချုပ်ဖို့မြောက်ကိုရီးယားကကြိုးစားနေပေမဲ့အကူအညီတောင်းခံတာမျိုးတော့မရှိသေးပါဘူး။မြောက်ကိုရီးယားမှာအခုချိန်ထိ Virus ပိုးကူးစက်သူရှိတဲ့အကြောင်းလည်းတရားဝင်အတည်ပြုထားတာမျိုးလည်းမရှိပါဘူး။ဒါပေမဲ့လည်းပြည်ရန်မြို့တော်မှာအမျိုးသမီးတူဟာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာနဲ့တူတဲ့ပြင်းထန်အဆုတ်ရောင်ရောဂါနဲ့သေဆုံးသွားတဲ့အကြောင်းတင်းလာနေတုန်းကပဲ Daily NK website ကဖော်ပြထားပါတယ်။
အာဖဂန်နစ္စတန်ကတာလီဘန်နဲ့ညီညာရေးသဘောတူညီရရှိဖို့အတော်လေးနှိမ့်ဆက်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသပတေးနေ့မှာပြောကြားလိုက်ပါတယ်။သဘောတူညီချက်ရရှိဖို့အင်မတန်နှိမ့်ဆက်နေပြီဖြစ်ကြောင်းသဘောတူညီချက်ရနိုင်တဲ့အလားအလာတွေလည်းကောင်းမွန်ကြောင်းဂျယ်ရယ်ဒိုရီဗီရာရဲ့ Roadkill ဆိုတဲ့ရေဒီယိုအစီအစဉ်မှာသမ္မတထရမ့်ကပြောကြားလိုက်တာပါ။အခုအချိန်မှာညီညာရေးသဘောတူညီချက်ရပြီလို့မပြောနိုင်သေးကြောင်းဒါပေမဲ့လာမယ့်သတင်းနှစ်ပတ်လောက်မှာဖြစ်နိုင်ခြင်းရှိကြောင်းသမ္မတထရမ့်ကပြောပါတယ်။အာဖဂန်နစ္စတန်မှာအကြမ်းဖက်တိုက်ခိုက်မှုတွေချော့ချာရေးဆိုင်ရာဆွေးနွေးမှုတွေသတင်းပတ်နဲ့ချီကြားပြီးတိုးတက်မှုရလာနေတဲ့အချိန်မှာသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါ။လွန်ခဲ့တဲ့နှစ်ရက်ဆွေးနွေးပွဲတွေအတွင်းတိုးတက်မှုတွေရှိလာနေကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပမယ်လူညွန်ရေးဆိုင်ရာညီလာခံကိုတက်ဖို့အသွားမှာသတင်းတောက်တွေကိုပြောပါတယ်။ဝန်ကြီးပွန်ပေယိုဟာအဲ့ဒီညီလာခံမှာအာဖဂန်သမ္မတအရှရဖ်ဂါနီနဲ့တွေ့ဆုံမှုရှိပါတယ်။နှစ်ဖက်စလုံးက9ရက်ကြာအကြမ်းဖက်မှုတွေရှော့ချရေးအဆိုပြုဆွေးနွေးတာမှာတိုးတက်မှုတွေရှိနေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်ကအက်စပါကလည်းဘရပ်ဆဲလ်စ်မြို့မှာကျင်းပတဲ့ NATO စီးပွားပွဲအပြီးမှာပြောပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေမနေ့ခင်တဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်ဒီကမ်ပိန်းမှာကြာသပတေးနေ့ကလက်နက်ကြီးချီထိမှန်ရာကမူလရန်ကျောင်းသား20ထိခဲ့တံရခဲ့ပြီးတဲ့နောက်ကလင်းငယ်တွေကိုကာကွယ်ပေးဖို့နိုင်ငံကတိုက်တွန်းတဲ့တွေထွက်ပေါ်လာပါတယ်။မကြာသေးခင်ကဆက်လို့ဒီကမ်ပိန်းမှာအကြမ်းဖက်မှုတွေတိုးလာနေတာဒေသခံပြည်သူအများစုအတွက်စိတ်ပျက်စရာဖြစ်ရတယ်လို့ခုနောက်ဆုံးမြန်မာနိုင်ငံရဲ့ကလင်းမြားနေမှာပဲစာတင်ကျောင်းတစ်ကျောင်းကိုလက်နက်ကြီးချီချရောက်ပြီးမကြာသေးခင်ကလည်းအမျိုးသမီးတွေနဲ့ကလင်းငယ်တွေတေဆုံရတာတွေဟာအပြစ်မဲ့ပြည်သူတွေအတွက်ထိခိုက်နစ်နာစရာဖြစ်ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာပြည်ရှာသမ္မတကြီးဒန်ချက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံကလက်နက်ကန်ပြပကတ်တွေအတွင်းကလေးတွေစာတင်ကျောင်းတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာပရိတ်တာဖွဲ့တစ်ခုဖြစ်တဲ့ Save the Children ကလည်းတိုက်တွန်းထားပါတယ်။ပူစီတော်မြို့နယ်အတွင်းနေမြေလူညွန်ရေးဆောင်နေတဲ့စစ်ကြောင်းတစ်ခုကိုချုံခုတက်ခတ်ခဲ့တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးကျောင်းကျေးရွာမှာရှိတဲ့မူလရန်းကျောင်းကိုထိမှန်ရကကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်တရရတဲ့အကြောင်းတပ်မတော်ကကြာသပတေးနေ့မှာသတင်းထုတ်ပြန်ထားတာပါ။အေအေဖွဲ့ပြောခွင့်ရခိုင်တုခါကတော့ပူစီတော်မြို့နယ်မှာအစောပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိခိုက်အကြဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ရကစာတင်ကျောင်းကိုထိမှန်တာဖြစ်တဲ့အကြောင်းဒီကိုပြောပါတယ်ပရိရှာသံမကြီးကတော့နှစ်ဖက်စလုံးတိုက်ပွဲတွေရက်ဆိုင်ပြီးပြည်သူတွေကိုအစွမ်းကုန်ကာဝယ်ပေးဖို့နဲ့ပြစ်ပျက်နေတာတွေကိုသိနိုင်မှုအင်တာနက်ဆက်သွယ်ဖြတ်တောက်မှုတွေကိုပြန်ဖွင့်ပေးဖို့လည်းတိုက်တွန်းထားတာပါ Save the Children ဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Duncan Harvey ကတော့လက်နက်ကန်ပြုတ်ကတ်တွေမှာကလေးတွေပေါ်အကြမ်းဖက်တဲ့လူရဲမှန်သမျှကိုရှုတ်ချကြောင်းနဲ့ကလေးငယ်တွေကိုကာဝယ်ဆက်ရှောက်ဖို့ဟာကျင့်ဝတ်အရာသာမကဥပဒေအရပါလိုက်နိုင်ရမယ့်တာဝန်ဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်
မြန်မာနိုင်ငံကအထင်ရှားဆုံးသမိုင်းဝင်နေရာတစ်ခုလည်းဖြစ်ဘာသာရေးရအထွတ်မြတ်ထားတဲ့နေရာလည်းဖြစ်တဲ့အပြင် UNESCO အဖွဲ့ကြီးကကမ္ဘာရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့ပုဂံမြေမှာ 12 minutes ကြာရိုက်ကူးထားတဲ့ညဉ့်ညမ်းဗီဒီယိုထွက်လာတဲ့အပေါ်မြန်မာတွေအကြအမျက်ဒေါသထွက်နေကြပါတယ်။သူတို့ကသူတို့အသက်23နှစ်အရွယ်ရှိအီတလီနိုင်ငံသားတွေလို့ဆိုတဲ့ခန္ဓာကိုယ်မှာနတန်သီးတွေဆွဲပြီးစိတ်မင်ကြောင်ထိုးထားတဲ့အဲ့ဒီဇုံတွေကသူတို့ရဲ့ဗီဒီယိုကို yes 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 လို့အမည်ပေးထားပြီးPornhub internet website မှာတင်ထားတယ်လို့ဆိုပါတယ်။ဒီအီတလီဇုံတွဲ internet website မှာစတင်ပါဝင်လာတဲ့လွန်ခဲ့တဲ့17လကစလို့ Pornhub ထံကြီးစုခွင့်လျှောက်ထားသူ 8,100 ကျော်တိုးလာပြီးသူတို့ထံလာရောက်ကြီးစုသူအရေအတွက်ဟာလည်း35သန်းအထိရှိလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အီတလီဇုံတွဲဗကန်ဖျားတွေကြားမှာရိုက်ထားတဲ့ဗီဒီယိုကတော့မြန်မာနိုင်ငံသားတွေအကြားရေပန်းမစားတဲ့အပြင်ပြစ်တင်ဝေဖန်မှုတွေထွက်နေတယ်လို့ဆိုပါတယ်။အခုဗကန်မှာရိုက်ထားတဲ့ဗီဒီယိုကိုတော့ကြည့်ရှုသူကကြာတာပရီးနေ့ညနေပိုင်းအထိ2သိန်းခွဲလောက်ရှိနေပြီးဒါကိုမကြိုက်ကြောင်းဆန္ဒဖော်ထုတ်သူအရေအတွက်ဟာအဲ့ဒီတဲ့2ဆလောက်ရှိတယ်လို့ဆိုပါတယ်။ဘာသာရေးရဲ့အထွတ်မြတ်ထားတဲ့နေရာမှာမဖွဲရတဲ့ညဉ့်ညမ်းဗီဒီယိုတွေရိုက်ကူးခြင်းဟာလုံခြုံရေးအားနည်းတဲ့အတွက်ဖြစ်ကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်တချို့ကထောက်ပြပြောဆိုကြပါတယ်။ဒီဖြစ်ရပ်ကကိုရိုနာဗိုင်းရပ်စ်ကြောင့်အထိနာနေတဲ့မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းကိုပုံမူထိခိုက်စေနိုင်ကြောင်းမန္တလေးမြို့ခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကလည်းပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ Congress လွှတ်တော်ရဲ့ဒီပြုချက်မရဘဲအီရန်ပေါ်စီရေးရအရေးမယူဖို့ဆုံးဖြတ်ချက်တစ်ချက်ကိုကြာသပတေးနေ့ကမွေးခွဲရမှာတော့အများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့အတူသမ္မတရဲ့ Republican Party ကထပ်လွှတ်တော်အမတ်တချို့လည်းထောက်ခံကြပါတယ်။ American တပ်ဖွဲ့တွေကိုအုံပြနိုင်မဲ့စစ်ဖက်ဆိုင်ရာလုံခြုံရေးအာဏာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုပါတီတင်ရက်ကကိုယ်စားလှယ်ထပ်လွှတ်တော်မှာမွေးခွဲရမှာတော့ထောက်ခံမဲ့55မဲ့ကန့်ကွက်မဲ့45မဲ့နဲ့အတည်ပြုလိုက်တာပါ။လုံခြုံရေးအာဏာကိုရှော့ချမဲ့ဆုံးဖြတ်ချက်ဟာ NDA ကြီးလွန်းတယ်လို့ပြောထားတဲ့သမ္မတထရန့်ကတော့ပယ်ချလိုက်လို့လည်းခံမှန်းထားပါတယ်
။သမ္မတဒေါ်နယ်ထရမ့်အစိုးရကစစ်အသုံးစရိတ်အဖြစ်အတည်ပြုပေးထားတဲ့ budget ထဲကဒေါ်လာ 3.8 ဘီလီယံကိုသူဂရီးပြုထားတဲ့ Mexico American နဲ့ဆက်မှာတတိုင်းဆောက်ဖို့အတွက်လွှဲပြောင်းသုံးဆွဲဖို့စီစဉ်နေတာကြောင့် Democrat တွေတင်တာမကဘဲစစ်တပ်အင်အားတောင်းတင်းရေးကိုလိုလားတဲ့ Republican တွေအကြမ်းမှာပါအမျက်ဒေါသထွက်နေစေခဲ့ပါတယ်။ American ကမ်းခြေစောင်းတက်အတွက်လေရင်ဝယ်ဖို့နဲ့စစ်သည်မော်တီဆောက်ဖို့အပါဝင်မူရေးစေဝါတက်ဖြည့်လုပ်ငန်းတွေမှာသုံးဆွဲဖို့ရထားတဲ့ဘတ်ဂျက်ထဲကကြာတာပတိနေမှာအမေရိကန်ပင်ကုန်စစ်ဌာနချုပ်ကနေစာတိုင်းတည်ဆောက်ရေးမှာသုံးဆွဲဖို့လွှဲပြောင်းလိုက်တာဖြစ်ပါတယ
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှန်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာနဲ့မြန်မာဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုသတ်မှတ်ရေတွက်ပုံပြောင်းလဲလိုက်တဲ့အတွက်တည်ဆုံးသူအရေအတွက်ကိန်းကဏ္ဍလည်းတိုးလာပါတယ်။တည်ဆုံးသူအရေအတွက်ရုတ်တရက်တိုးလာတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်လာပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေကတော့စိုးရိမ်စရာမရှိကြောင်းပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးAFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးပြောပြမှာပ
ါ။ကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့နေတဲ့ဝူဟန်မြို့ရှိရာဟူပေပြည်နယ်ကအများစုပါဝင်နောက်ထပ်သေဆုံးသူတွေနဲ့ရောဂါကူးစက်မှုတွေကိုတရုတ်မျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်ကကြာသပတေးနေ့မှာပဲအတည်ပြုလိုက်တာပါ
။累计治愈出院病例3441例
ဟူပေပြည်နယ်မှာကူးစက်မှုအသစ် 14,840 ကိုအတည်ပြုနိုင်ခဲ့ပြီးအဲ့ဒီထက်က 13,436 ယောက်ကတော့ဝူဟန်မြို့မှာပါဝူဟန်မှာပဲကုသပျောက်ကင်းသူနောက်ထပ်800ယောက်နဲ့ဆေးရုံကဆင်းခွင့်ပြုလိုက်သူ938ယောက်ရှိပါတယ်နောက်ထပ်သေဆုံးသူ242ယောက်ရှိခဲ့ပြီးအဲ့ဒီထက်က216ယောက်ကတော့ဝူဟန်မြို့မှာဖြစ်ပါတယ
်ကျသာပြည်နယ်ထိကူးစက်ခံရသူဖြစ်အတည်ပြုနိုင်သူစုစုပေါင်း 43,455 ယောက်ရှိပြီးဒီထက်က 3,043 ယောက်ကတော့ဝူဟန်မြို့ကဖြစ်ပြီးယောဂပြင်းထန်သူ9084ယောက်နဲ့9426ယောက်ကတော့ဝူဟန်မြို့ကဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒီနေ့ထဲမှာအများဆုံးကိန်းကနန်းဖြစ်တဲ့အတွက်ယောဂဖြစ်ပွားမှုအခြေအနေဟာထင်တာထက်ပိုဆိုးနေမလားဆိုပြီးစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်ခဲ့တာပါ။ဒီအမျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရပုဂ္ဂိုလ်ကတော့ဆေးရုံတွေမှာအဆုတ်ကိုတတ်မှန်ရိုက်ကူးစစ်ဆေးတာပါဝင်ကူးစက်မှုနဲ့ပတ်သက်လို့သတ်မှတ်ရေးထွက်ပုံပြောင်းလဲလိုက်တဲ့အတွက်ကူးစက်သူအရေအတွက်ပိုတိုးလာတယ်လို့ဆိုပါတယ်။ဟူပေပြည်နယ်ပြည်မှာတော့ကြာသပတေးနေ့ကကူးစက်မှုအသစ်312ယောက်သာအတည်ပြုခဲ့တဲ့အတွက်ကိုယ့်ရဲ့စက်တိုက်ဖြစ်ကြာဆင်းသွားခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကျန်းမာရေးအရေးပေါ်အစီအစဉ်အကြီးအကဲမိုက်ကယ်ရိုင်ယန်ကတော့အစိုးရမလွန်ကြဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့တာ
ပါ။ We've seen this spike in the number of cases reported in China.
တရုတ်နိုင်ငံမှာကူးစက်သူလူနာအသစ်ကျဉ်းကနန်းရုတ်တရက်တိုးလာတာတွေ့ရပြီမဲ့ယောဂကူးစက်မှုနဲ့ပတ်သက်လို့ခံမှန်းချက်မှာတော့အပြောင်းလဲမရှိပါဘူး
ဒီမတိုင်ခင်အချိန်ထိတုန်းကတော့ကူးစက်မှုတွေကိုအဆင့်မြင့်တက်ခွဲဆန်းသပ်ပြီးမှအတည်ပြုခဲ့တာဖြစ်ပါတယ်။ဒီအတွက်လဲဆေးရုံဆေးခန်းတွေမှာပါတန်တရားရှိသူတွေကိုစစ်ဆေးဖို့ပွင့်လင်းမြင်သာမှုရှိဖို့တွေလိုအပ်တဲ့အကြောင်းလဲကျန်းမာရေးပညာရှင်တချို့ကတိုက်တွန်းနေကြပါတယ်။လူပေါင်းထောင်ကျော်သေဆုံးပြီးတောင်းနေချီကူးစက်ခံနေရတဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာအတက်စီရရလက်တွေတွေ့ရတဲ့အကြောင်းတရုတ်သမ္မတရှီကျင်းဖြင့်ပြောဆိုလိုက်ပြီးနိုင်ပိုင်းကြမှာပဲသေဆုံးမှုနဲ့ကူးစက်မှုတွေပိုတိုးလာတဲ့သတင်းလဲထွက်ပေါ်လာခဲ့တာပါ။ဗိုင်းရပ်စ်ပိုအနေကိုကင်တွယ်ဖြစ်ရှင်းရမှာဝေဖန်မှုတွေနဲ့ကြုံရရင်မှာပဲကူးစက်မှုတွေစတင်ခဲ့ရာဟူပေပြည်နယ်ကကွန်မြူနတီပါတီထိတ်တန့်ရာရှိနှစ်ယောက်ကိုလည်းရာထူးကဖယ်ရှားလိုက်ပါတယ်။ဒလွေးချိုရဲ့ညွန်ချရေးမှုချုပ်ဒေထရော့စ်အက်တနွန်ဂေဘရီယေဆုစ်ကတော့ယောဂတက်ဖြစ်ရေးတရုတ်နိုင်ငံရဲ့ဂျိုးပတ်မှုတွေကိုအတိမတ်ပြုဖို့လိုတဲ့အကြောင်းပြောဆိုသွားခဲ့တာ
ပါ။ China is doing many good things that slowing the virus and the facts speak for themselves.
တရုတ်နိုင်ငံကဆောင်ရွက်နေတဲ့အစီအစဉ်ကောင်းတွေကြောင့်ဗိုင်းရပ်စ်ကူးစက်မှုအဆင့်ရော့ကျလာခဲ့ပါတယ်။အခြေလက်တွေကလည်းသက်သေပြတ်နေပါတယ်။ဒါကိုအသိမှတ်ပြုရပါလိမ့်မယ်။ကောင်းမွန်တဲ့လုပ်ရက်တွေကိုအသိမှတ်ပြုလက်ခံတဲ့ဆိုရင်တခြားနိုင်ငံတွေကလည်းအတွေ့အယူနှံ့ကြမှာပါ
။ဒီချိန်ထဲမှာပဲတရုတ်နိုင်ငံပြည်ပမှာလည်းကူးစက်မှုတွေကြုံနေရဆဲဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာဆိုရင်ရွာလေးမှာကူးစက်သူ6ယောက်ကိုအတည်ပြုနိုင်ခဲ့ပြီးတဲ့နောက်လူပေါင်း1000လောက်ကိုသီးသန့်ခွဲထားပြီးစောင့်ကြည့်စစ်ဆေးနေရတာပါ။ဂျပန်နိုင်ငံမှာလည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1ယောက်ရှိခဲ့တဲ့အတွက်ဖိလစ်ပိုင်နဲ့ဟောင်ကောင်ပါဝင်တရုတ်ပြည်မှာကြီးပြင်းပမှာတတိယမြောက်သေဆုံးမှုလည်းဖြစ်ခဲ့ပါတယ်ခင်ဗျာ။
ကိုယ်လွင်ဦးကိုရိုနာဗိုင်းရပ်စ်နောက်ဆုံးအခြေအနေကိုတင်ပြသွားတာဖြစ်ပါတယ်။အခုတခါတော့အမေရိကန်သမ္မတရဲ့နိုင်ငံသားခီးစဉ်ကိစ္စကိုတင်ပြကြင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခုလနှောင်းပိုင်းမှာအိန္ဒိယနိုင်ငံကိုတရားဝင်သွားရောက်မဲ့အကြောင်းသမ္မတအိမ်ဖြူတော်ကတင်းနှင်းလာနေမှာကြေညာပါတယ်။ခီးစဉ်တွင်ကွန်တော်ရေးနဲ့ကာကွယ်ရေးကိစ္စတွေအပါအဝင်နှစ်နိုင်ငံသဘောတူစာချုပ်တွေကိုလည်းလက်မှတ်ရေးထိုးဖို့ရှိနေပါတယ်။သမ္မတထရန့်ရဲ့ပထမဆုံးအကြိမ်အိန္ဒိယခီးစဉ်ပေါ်ဒေသခံတွေကဘယ်လိုအမြင်သဘောထားရှိကြသလဲဆိုတဲ့ရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလှန်ကပြောပြမှာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရန့်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်အရဖေဖော်ဝါရီ24ရက်ကနေ25ရက်အထိအိန္ဒိယနိုင်ငံကို၂ရက်ကြာတွားရောက်လည်ပတ်မှာဖြစ်ပါတယ်။ဒါဟာသမ္မတထရန့်2018ခုနှစ်မှာသမ္မတအဖြစ်စတင်တာဝန်ထမ်းဆောင်တဲ့အချိန်ကစလို့အိန္ဒိယကိုပထမဆုံးအကြိမ်တွားရောက်မဲ့ခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်တွင်အမေရိကန်နဲ့အိန္ဒိယအကြားကကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအပြည့်အစုံလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။အိန္ဒိယကိုပေးထားတဲ့ GSP အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုအမေရိကန်ကမနစ်ကပြန်ယုံသိမ်းလိုက်တဲ့ဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့အိန္ဒိယကလိုလားနေပါတယ်။အဲဒီဆုံးဖြတ်ချက်ကြောင့်အိန္ဒိယကွန်ပစ္စည်းတန်ဖိုးအမေရိကန်ဒေါ်လာ 5.6 ဘီလီယံထိခိုက်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်ဒီခီးစဉ်အတွင်းမှာပဲအမေရိကန်ကအိန္ဒိယကိုစစ်လက်နက်ပစ္စည်းတွေရောင်းချမဲ့သဘောတူညီချက်ကိုလည်းအပြည့်အစုံလုံဆောင်ကြဖို့ရှိပါတယ်။သမ္မတထရန့်အိန္ဒိယကိုတွားရောက်မဲ့ခီးစဉ်ကိုမကျင်ညာခင်ရက်ပိုင်းအလိုမှာပဲအိန္ဒိယကိုလေကြောင်းကာကွယ်ရေးစနစ်ရောင်းချဖို့အမေရိကန်နိုင်ငံရဲ့ဌာနကခွင့်ပြုပေးလိုက်ပြီးဖြစ်ပါတယ်။ဒီခေတ်တွင်သမ္မတထရမ့်ဟာနယူးဒယ်လီမြို့နယ်ဂူဂျရတ်ပြည်နယ်အမဒါဘတ်မြို့တို့ကိုတွားရောက်မှာဖြစ်ပါတယ်။ဂူဂျရတ်ပြည်နယ်ဟာဝန်ကြီးချုပ်နရင်ဒရာမိုဒီပြည်နယ်ဝန်ကြီးချုပ်အဖြစ်2001ခုနှစ်ကနေ2014ခုနှစ်အထိတက်တန်း3ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့နေရာဖြစ်တာကြောင့်ဝန်ကြီးချုပ်မိုဒီကပြည်နယ်မြို့တော်အမဒါဘတ်ကိုဖိတ်ကြားခြင်းဟာသမ္မတထရမ့်ကိုသူ့နယ်မြေကိုခေါ်ပြတာလည်းဖြစ်ပါတယ်။အမဒါဘတ်မြို့မှာမိုတေရာအကစားကွင်းအသစ်ဖွင့်ပွဲကိုခေါင်းဆောင်နှုတ်ဦးတက်ရောက်ကြမှာဖြစ်တာကြောင့်သမ္မတထရမ့်ရောက်လာတဲ့အခါကျူးကျော်ရက်ွက်တွေကိုမမြင်ရအောင်ငွေကြေးအများအပြားအကုန်ကျခံပြီးအဲ့ဒီအားကစားရုံအစ်စ်ဝန်းကျင်မှာတတိုင်းနေတည်ဆောက်နေပါတယ်။ဒါပေမဲ့အခုလိုတတိုင်းဆောက်ပြီးငွေကြေးအမြောက်အများအကုန်ကျခံနေမဲ့အစားစင်းရနံပါတ်သူတွေအတွက်ဒီငွေတွေကိုအသုံးချတဲ့လို့အမေတာဘက်မြို့ကန်တဦးဖြစ်သူပါရဗတ်ဆာရန်ယာကပြောပါတယ်
။ခရ်ချာကရောတော့ဧစာကရောတော့ गरीब के लिए अच्छा होगे ये खर्चा करके क्या फायदा
အစိုးရအနေနဲ့ငွေတွေကိုစည်ရဲနွမ်းပါတဲ့သူတွေအတွက်အကျိုးဖြစ်စေအောင်အသုံးချသင့်ပါတယ်။ရူပီထောင်ပေါင်းများစွာအကုန်ကျခံပြီးဒီအော်ဒတိုင်းစောက်ဖို့အလုပ်သမားတွေငှားပြီးခိုင်းရတဲ့ရည်ရွယ်ချက်ကဘာလဲ။ကျွန်တော်တို့ကစည်ရဲသားတွေပါ။ဒီတိုင်းသားမှာအစားကကျွန်တော်စီးပွားရေးလုပ်ငန်းရှိခဲ့ပါတယ်။ဒါပေမဲ့အခုတော့အပိတ်ခံလိုက်ရပါပြီ
။အိန္ဒိယအစိုးရအဆင့်မြင့်အရာရှိတူကတော့ဒီတိုင်းကိုလုံခြုံရေးအရာတည်ဆောက်တာဖြစ်ပြီးကျူးကျော်ရက်ကွက်တွေကိုမတွေ့စေလိုတဲ့အတွက်မဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ဒီအော်ဒတိုင်းကိုစောင့်နေတဲ့ contract သမားကတော့အားကစားရုံအစ်စ်ကိုသမ္မတထရမ့်သွားတဲ့အခါကျူးကျော်ရက်ကွက်ကိုမမြင်စေလိုတဲ့အတွက်စောင့်နေခြင်းဖြစ်ကြောင်း writer သတင်းဌာနကိုပြောကြားခဲ့ပါတယ်။ဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်မီတာ400ရှစ်လျားပြီးခုနှစ်ပေမြင့်တဲ့ဒီတိုင်းကိုစောင့်လိုက်တာကြောင့်သမ္မတထရမ့်အနေနဲ့အနီးနားမှာရှိတဲ့ကျူးကျော်ရက်ကွက်ကိုမြင်နိုင်စရာအကြောင်းမရှိတော့ပါဘူး။အမတာဘက်မြို့တော်ဝန် ပီဂျာပတဲကတော့ခေါင်းဆောင်နှစ်ဦးလာမယ့်အားကစားကွင်းအတွင်းအတက်နိုင်ဆုံးလူများများဆက်နိုင်အောင်စီစဉ်ဆောင်ရွက်နေကြောင်းပြောပါတယ
်။ 110,000 से ज्यादा लोग आने की संभावना है और उससे भी ज्यादा आएंगे तो भी उनकी
ဒီကွင်းနဲ့ကိုလူပေါင်း3000ကျော်ရောက်လာကြမယ်လို့ကျမတို့မျှော်လင့်ထားပါတယ်။တကယ်လို့တက်မဲ့သူအိတ်ထက်များမယ်ဆိုရင်ထိုင်ကုန်နေရာစီစဉ်ပေးနိုင်ဖို့ကျမတို့ကြိုတင်ပြင်ဆင်ထားပါတယ
်။အမတဘက်မြို့ကပြတိုက်လမ်းပြတဦးဖြစ်သူပရတိမာဗန်ဗိုရာကတော့သမရထရမ့်သူတို့မျိုးကိုလာမယ့်အတွက်ဝမ်းသာကြောင်းပြောပါတယ
်။ဟမ်ကိုဘဟုတ်ဟီအာနန္ဒ်ဟဲကီဒိုနယ်ထရမ့်ဂျီဘီဟာပဓာရဲဟဲအော်
သမရဒိုနယ်ထရမ့်လာမယ်ဆိုလို့ကျမတို့အရန်ဝမ်းသာပါတယ်။သူ့ကိုကျမတို့ဒီမှာလှုပ်တဲ့ရိုးရလဲစည်းပဝါကိုဝတ်ခိုင်းပြီးတော့နှွေးနှွေးထွေးထွေးကြိုးစို့မှာပါ။သူဒီကိုရောက်တဲ့အချိန်မှာဘာသာပေါင်းစုံပါတဲ့ဆူတောင်းပွဲတစ်ခုလုပ်ပြီးသမရထရမ့်လည်းအဲ့ဒီဆူတောင်းပွဲကိုတက်မှာပါ
။အမတဘက်မျိုးကအာကစားကွင်းအစ်စ်ဖွင့်ပွဲအခမ်းအနားကိုတော့ဂူဂျရက်လိုKemcho Trump how are you Trump လို့အဓိပ္ပာယ်ရတဲ့အမည်ပေးထားပါတယ်။ဒါဟာဝန်ကြီးချုပ် Narendra Modi ပြီးခဲ့တဲ့စက်တင်ဘာလတုန်းကအမေရိကန်နိုင်ငံ Texas ပြည်နယ်က Houston မြို့ကိုရောက်ရှိစဉ် Howdy Modi လို့နှုတ်ဆက်ပြီးကြီးကြဲခမ်းနားစွာကြိုဆိုခဲ့တဲ့အတိုင်းသမ္မတ Trump ကိုလည်းခမ်းနားကြီးကြဲစွာပြန်လည်ကြိုဆိုပေးတာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကိုဇော်ဝင်းလိုင်းတင်ပြသွားတာဖြစ်ပါတယ်။အခုတခါ American Iran ဆက်ဆံရေးအခြေအနေကိုလည်းတင်ပြပေးကြပါလိမ့်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်မှာချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကိုအပြီးတိုင်ဆွနှုတ်လိုက်ပြီလို့အီရန်ကကြေညာလိုက်ပြီးနောက်မှာအမေရိကန်နဲ့အီရန်ကြားပုံမပြည့်စုံတဲ့တစ်လွင်တဲ့နျူကလ িয়ার သဘောတူညီချက်ရဖို့လောလောဆယ်အလှမ်းကွာဝေးသွားခဲ့ရပါတယ်။ဒီလိုဆွနှုတ်လိုက်တဲ့နိုင်ငံကဗီအာဒဏ်ခတ်ပိတ်ဆို့မှုတွေပိုချမှတ်လာနိုင်အောင်လာနိုင်တာကြောင့်ဒီတင်းမာမှုတွေပိုပြီးမြင့်တက်လာနေပါတယ်။တစ်ချိန်တည်းမှာပဲလက်တွေ့ကျတဲ့တန်တမန်ဗျူဟာရီမရှိတာကြောင့်စိုးရိမ်ပူပန်မှုတွေရှိနေတဲ့အကြောင်း VOA သတင်းတော် Brian Patton ပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမင်းထွန်းကပြောပြမှာပါ
American တို့နဲ့နှစ်ဖက်ဆွေးနွေးပွဲတွေလုပ်ဖို့ကဖြစ်နိုင်ပါတယ်ဒါပေမဲ့သမ္မတ Trump ဟာစစ်ဆက်ဆွေးနွေးဖို့ယုံကြည်လို့ရတဲ့သူတယောက်မဟုတ်ဘူးလို့ Iran သမ္မတ Hassan Rouhani ကပြောပါတ
ယ်အစ်ဖောကနာကတရဖ်ကိုဘလီအတမတ်ဘူးတိခဲလီကော်ဆာဒေဘူးကော်အဆန်ဘူး
ကျွန်တော်တို့ရဲ့ရှေးမောင်မှာယုံကြည်စိတ်ချရတဲ့သူတယောက်ရှိမယ်ဆိုရင်ဆွေးနွေးပွဲဖြစ်ဖို့ကလွယ်လွယ်နဲ့ရှင်းရှင်းလေးပါပဲ။ဒါပေမဲ့တခြားတစ်ဖက်ဟာယုံကြည်လို့မရဘူးဆိုရင်တော့ဆွေးနွေးပွဲကဖြစ်ဖို့ခဲယဉ်သွားပါပြီ
။အီရန်ထိတ်တန့်တမှုကတ်ဆမ်ဆူလာမနီကိုအမေရိကန်တို့တပ်ဖြတ်ပြီးတဲ့နောက်မှာတော့တင်းမာမှုတွေအရှိန်မြင့်တက်ခဲ့ပေမဲ့စီးရေးပဋိပက္ခထိတ်တိုက်ဖြစ်မှာကိုတော့နိုင်ငံစလုံးကရှောင်ရှားခဲ့ကြပါရယ်။လက်တုံ့ပြန်တဲ့အနေနဲ့အီရန်တို့ဘက်ကအီရတ်မှာရှိတဲ့အမေရိကန်စစ်ကမ်းတစ်ခုကိုမစ္စိုင်းဒုံးကျည်နဲ့ပစ်ခတ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူး။ဒါပေမဲ့လည်းအီရန်စစ်တပ်ကယူကရိန်းခီးတဲ့တဲ့လေယာဉ်တစ်စင်းကိုမှာရင်ပစ်ချပြီလို့အီရန်မှာလူတွေဆန္ဒပြနေတာကြောင့်ရောအမေရိကန်တို့ကစီးပွားရေးပိတ်ဆို့ထားလို့အီရန်ရဲ့စီးပွားရေးအထိနာလာနေတာကြောင့်ပါတင်မာမှုအရှိန်ကတော့အတော်လေးမြင့်တက်နေသေးပါ။အခုတော့အီရန်က2015ခုနှစ်သဘောတူစာချုပ်ကိုစွန့်လွတ်မယ်လို့ဆုံးဖြတ်လိုက်ပြန်တာကြောင့်ဥရောပနိုင်ငံတွေကပါအီရန်ပေါ်စီးပွားရေးတိုက်ခတ်မှုတွေပြန်လုပ်ဖို့တွန်းပို့လိုက်တယ်လို့ဖြစ်လာခဲ့ပါတယ
် They will join the United States in the maximum pressure campaign and the nuclear deal and put the Iranian
ဥရောပနိုင်ငံတွေလည်းအမြင့်ဆုံးဖိအားပေးနေတဲ့အထက်ပါဝင်လာဖို့ရှိပါတယ်အမေရိကန်သမ္မတထရန့်ကအီရန်အစိုးရကိုသူရွေးချယ်စေလိုတဲ့လမ်းကြောင်းကိုရွေးလာစေဖို့လုပ်နေတယ်လို့မျိုးပေါ့တနည်းပြောရရင်အီရန်အနေနဲ့ပုံမှန်တိုင်းပြည်တပြည်လိုပြုမှုမလားစီးပွားရေးဆိုးကျိုးတွေကိုခံစားမလားဆိုတာပေါ့
Foundation for Defense of Democracies က Richard Goldberg က VOA ကိုပြောသွားတာပါအီရန်ပေါ်စီးပွားရေးတန်ခတ်မှုတွေကိုဥရောပနိုင်ငံကြီးတွေကပြန်မချမှတ်ဘူးဆိုရင်သူတို့ရဲ့ကားတွေအပေါ်သွေးကုန်ခွန်တိုးကောက်မယ်လို့သမ္မတ Trump အစိုးရကထိန်းချုပ်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်The Heritage Foundation က James Phillips ကတော့ Iran ဟာသမ္မတ Trump ပြန်အရွေးခံမဲ့2020ရွေးကောက်ပွဲကိုစောင့်ကြည့်ဖို့အချိန်ယူကောင်းယူနေလိမ့်မယ်လို့လည်းဆိုပါတယ
် I believe the Tehran is hoping for regime change in Washington hoping that
America ဆိုရောက်ဖွယ်အပြောင်းလဲဖြစ်ဖို့ Iran တို့မျှော်လင့်နေပုံရပါတယ်အရင်သဘောတူညီချက်ကိုပြန်အသက်သွင်းခြင်းနဲ့ Trump နေရာကိုယူမဲ့ဒီမိုကရက်သမ္မတကိုသူတို့ကောင်းကောင်းဆက်ဆံနိုင်မယ်လို့မျှော်လင့်နေတယ်လို့ထင်ပါတယ်
အရေးသဘောတူညီချက်အဟောင်းထဲမှာပါရှိတဲ့အီရန်တို့အပေါ်နျူကလ িয়ার ထုတ်လုပ်မှုကန့်သတ်ထားတဲ့အချက်တွေကိုအမေရိကန်တို့ကတက်တန်းတိုးချင်နေတာပါ
ဒါ့အပြင်အီရန်တို့ရဲ့ပဲထိန်ဒုံးကျည်လက်နက်တွေကိုကန့်သတ်ထားခြင်းတို့အီရန်တို့ကအီရန်ပြင်ပကဂျာဂန်တပ်ဖွဲ့တွေကိုကျော်တော့နောက်ခံပေးနေတာတွေကိုလည်းရပ်တန့်စေချင်ပါတယ်။ဖိအားပေးတာတခုတည်းကအလုပ်မဖြစ်ဘူးဆိုတဲ့ဝေဖန်ပြောဆိုချက်တွေကလည်းရှိနေပါတယ်။ပြည်ပြည်စုံတဲ့တန်ခင်းတမန်ကင်းဗျူဟာရဲ့အီရန်တို့အတွက်မလုံးလေးတွေပါမှအလုပ်ဖြစ်လိမ့်မယ်လို့လည်းလေလာသုံးသပ်သူတချို့က American Congress ကိုပြောခဲ့ပါတယ်။စီးပွားရေးတန်ခတ်ထားတာကိုရှော့ချပေးမဲ့မလုံးပါတဲ့သဘောတူညီချက်မျိုးကိုအီရန်တို့လက်ခံမှာဖြစ်တယ်လို့ American ရဲ့မဟာမိတ်တွေကလည်းထောက်ခံကြမှာလို့ Council on Foreign Affairs ကကြွန့်ကျင်သူ Richard Haas ကသုံးသပ်ထားပါတယ်ခင်ဗျာ
။နျူကလ িয়ার အရေးနဲ့ပတ်သက်လို့အီရန် American ရဲ့ဆက်ဆံရေးအခြေအနေနောက်ဆက်တွဲတွေကိုကိုရဲမင်းထွန်းပြောပြသွားတာပါ။ VOA American တန်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မပြတ်တင်ပြခြင်းပါတယ်။
Myanmar's justice system is failing survivors of sexual violence ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Online Magazine မှာရေးထားတဲ့အဆောင်အမကိုဖတ်ရပါတယ်။မြန်မာတရားစီရင်ရေးစနစ်မှာကျူးလွန်ခံရသူတွေထက်ပြစ်မှုကျူးလွန်ထားသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပိုပြီးအကာအကွယ်ပေးဖို့သာအာရုံစိုက်နေတယ်လို့အဆောင်အမအစမှာဖော်ပြပါတယ်။ပြီးခဲ့တဲ့2019ခုနှစ်တည်းနေပြည်တော်မှာဖြစ်ခဲ့တဲ့ Victoria တပ်ငယ်မတည်မှုဖြစ်စဉ်နဲ့တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုဥပမာပေးထောက်ပြထားပါတယ်။ဝန်ထဲစရာကောင်းတာကမြန်မာနိုင်ငံမှာဗစ်တိုးရီးယားအမှုတစ်ခုတည်းသာမကကြားမှခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတွေအပြင်လူသီများထင်ရှားသူတွေရဲ့လိင်အကြမ်းဖက်မှုနဲ့အာဓမကျင့်မှုတွေကိုကြည့်ရင်အာဏာပိုင်တွေကခံရသူတွေကိုအကာအကွယ်ပေးရမယ့်အစားမှားယွင်းစွာကင်တွယ်ဆောင်ရွက်နေတာရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမြို့နယ်၊ခရိုင်တရားလွှတ်တော်တရားလွှတ်တော်ချုပ်အဆင့်၄ဆင့်ရှိပြီးတာမန်ရာဇဝတ်မှုတွေကလွဲလို့စစ်တပ်ကကျူးလွန်တဲ့ပြစ်မှုတွေကိုတော့တိုင်ကြားခွင့်မရဘဲဖြစ်တယ်လို့ဆိုပါတယ်။ဒါအလဲ2008ဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအကာအကွယ်ပေးထားတာကြောင့်ဖြစ်တယ်လို့ထောက်ပြထားပါတယ်။2019မတ်လမှာတပ်ငယ်မရေမှုနဲ့ပတ်သက်လို့ရာဇသက်ကြီးဥပဒေပြင်ဆင်ချက်ကိုသမရဦးဝင်းမြစ်ကလက်မှတ်ထိုးခဲ့ပေမဲ့လက်တွေ့မှာစိန်ခေါ်မှုတွေဆက်ရှိနေသေးပဲလို့ဆိုပါတယ်။မြန်မာနိုင်ငံကပြည်ပကဒေသတွေမှာစစ်တပ်ကအာဓမကျင့်တဲ့ကိစ္စကိုလက်နက်တစ်ခုတပွဲအသုံးချနေတယ်ဆိုတဲ့သတင်းတွေကိုရေးသားထားပါတယ်။ဆက်လက်ပြီးပြောပြချင်တာကမီဇိုရမ်ပြည်နယ်ချက်ကမာလူမျိုးစုအဖွဲ့အစည်းတွေကအိန္ဒိယမြန်မာနယ်စပ်ကိုပိတ်ပေးဖို့ဝန်ကြီးချုပ်မိုဒီကိုတိုက်တွန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆူမီကာမကာရေးထားတဲ့ဆောင်းပါးကို deccanherald.com မှာဖတ်ရပါတယ်။မိုင်းတရားနှီးပါရှိလျားတဲ့အိန္ဒိယမြန်မာနယ်စပ်မှာတရားမဝင်ဝင်ရောက်မှုလက်နက်နဲ့မူရစ်ဆေးမောင်းခိုမှုတွေကြောင့်ဒီနယ်ဇက်ကိုပိတ်ပေးဖို့ဝန်ကြီးချုပ်မိုဒီကိုမီဇိုရန်ဒေတာကအ ਨੇ ဆုံးချက်ကမာလူမျိုးစု6ဖွဲ့ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ချန်စီယိုမဲ့တကားမရှိဒါမရှိလွတ်လပ်စွာဖြတ်တန်းခွင့်ရနေတဲ့အတွက်နိုင်ငံသားတွေလိန်လယ်မှုငွေရစေးလက်ပတ်ငွေနဲ့မြန်မာဘက်ကအခြားဥပဒေမဲ့လောက်ရတဲ့ကြောင့်မီဇိုရန်ပြည်ရောက် NGO တွေအတွက်ပါအထူးစိုးရိမ်စရာဖြစ်နေတယ်လို့ဆိုပါတယ်။ငွေရစေးနဲ့မောင်းခိုတွေကိုဖမ်းဆီးရမိမှုတွေဟာအစမတန်များပြားနေပြီးဒီမူရစေးကြောင့်မီဇိုရန်လူတုထောင်ပေါင်းများစွာဘဝပြည့်နေရတယ်လို့လဲချက်မာအဖွဲ့အစည်းတွေရဲ့ကြာသာပတေးနေ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာမီဇိုရန်နေဆက်ဟာဘင်္ဂလားဒေ့ရှ်နေဆက်လိုချန်စီယိုအလုံးကာယံထားတာမဟုတ်တဲ့အပြင်အိန္ဒိယမြန်မာနှစ်နိုင်ငံနေဆက်ဖြတ်ကျော်ခွင့်သဘောတူညီချက်အရမြန်မာဘက်ကလူတွေဟာနိုင်ငံကူးလက်မှတ်မလိုပဲကန့်သက်ချက်တစုံတရာမရှိပဲမီဇိုရန်တဲကို10မိုင်လောက်ဝင်ရောက်ခွင့်ရှိနေတာပါ။မြန်မာနိုင်ငံချင်းပြည်နယ်တွေကကလေးသူငယ်တွေဟာမနက်တိုင်းမီဇိုရန်ဘက်မှာကျောင်းလာတက်ပြီးညနေတိုင်းအိမ်ပြန်နေကြဖြစ်ပေမဲ့အချိန်ကာလကြာညောင်းလာတာနဲ့အမျှသူတို့ရဲ့ဆွေမျိုးမိသားစုတွေဟာအိန္ဒိယနိုင်ငံသားတွေဖြစ်လာတယ်လို့လည်းဖော်ပြထားပါတယ်။ဒါ့အပြင် 1988 မြန်မာဒီမိုကရေစီအုံကြွမှုနောက်ပိုင်းထောင်ထဲချီတဲ့ချင်းဒုက္ခသည်တွေဝင်ရောက်လာခဲ့ပြီးသူတို့စခန်းတွေကို1995မှာပိတ်သိမ်းခဲ့ပေမဲ့သူတို့ဟာမြန်မာပြည်ကိုပြန်မသွားကြတော့ဘူးလို့ရေးသားထားပါတယ်။အပြည့်စုံကို deccanherald.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညာနဲ့လိုင်းလက်မီတာ190 kHz 1505တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ရွယ်အတွင်းဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ရှမ်းရှိမှာကကျွားလို့ gate ဖြစ်ခဲ့ရှိတယ်ရှမ်းမြောက်မှာက gate 15 gate ရှိတယ်အဲ့ဒီ gate တစ်ခုတစ်ခုကနေရောဒီမှာဒီတဲကိုဝင်လာတဲ့သူက3000လောက်ရှိတာပေါ့နော်အဲ့ဒါကိုဒီသူဂျမကြီးဟိုဂျမ်းမီကိုသူဒီနေ့တိုင်းချထားတယ
်ဒါကတော့နောက်ပိုင်းမှာနားဆင်ရမယ့်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာနားဆင်နိုင်မှာဖြစ်ပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်လက်ရောက်လာပါပြီဒီမြန်မာနိုင်ငံမှာကြောင်မီးသွေး3လျှက်စစ်ဓာတ်အားကိုထုတ်ဖို့ပြင်ဆင်နေတဲ့အချိန်မှာအာဆီယံနဲ့ပတ်သက်ပြီးနှိုင်းယှဉ်ထားတဲ့ဆောင်မကူတော့ဥအောင်ခင်းကရေးသားတင်ပြထားပါလေ
။ကျောင်းမီးလွေးသုံးရင်လျှက်စစ်ဓာတ်အားကိုဈေးတက်တက်တာတာနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတွက်ချီခိုက်ပါလေ။ဒါပေမဲ့ကျောင်းမီးသွေးကထွက်တဲ့အစိတ်တောက်အမုံမွားဟာလေဓုကိုညင်ညမ်းစေတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့ကျောင်းမီးတွေသုံးရင်သဘာဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေဆိုင်အာဆီယံစီးပွားရေးသုတေသနဌာနရဲ့133မျက်နှာစာရမှာဖော်ပြပါတယ်ဂျပန်ပညာရှင်ကေအီရှီမိုဂိုရူနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်ကျောင်းမီးသွေးသုံးမှုကြောင့်သဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်။ကျောင်းမီးသွေးအန္တရာယ်ကိုကာကွယ်တဲ့လေထုသတ်ဆင်ရေးစနစ် Air Quality Control System ဆိုတာကိုတည်ထွင်ထားတယ်လို့ဆိုပါတယ်။ဒီစနစ်ကိုသုံးရင်အရင်အနည်းပုံမှန်စိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံစားရမှာဖြစ်ပါတယ်။စင်ကာပူနဲ့ဘရူနိုင်းကလွဲပြီးကျန်းအာဆီယံ၈နိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားကိုသုံးကြပါလေ။ဒါပေမဲ့လေထုသတ်ဆင်ရေးစနစ်ကိုတော့သုံးသူရှိသလိုမသုံးသူလည်းရှိနေတာတွေ့ရပါသေး
။လက်စစ်ဓာတ်အားကိုဈေးတက်တာနဲ့သုံးစွဲနိုင်ဖို့ကျောင်းမီးသွေးကိုသုံးကြပါလေ။ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့အင်ဒိုနီးရှားမှာကျောင်းမီးသွေးသုံးဓာတ်အားပေးဆက်ယုံတွေရှိပါလေ။1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကြောင်မီးသွေးသုံးဓာတ်အားပေးပမာဏဟာ3ဆလောက်တိုးပွားလာပါတယ်။အာဆီယံအုပ်စုမှာကြောင်မီးသွေးဓာတ်အားအသုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။အာဆီယံ9နိုင်ငံမှာ1990မတိုင်ခင်ကတည်ဆောက်ခဲ့တဲ့ကြောင်မီးသွေးဓာတ်အားမီဂါဝတ် 4100 ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ် 6000 နီးပါးရှိပါတယ်။အဲ့ဒီတဲကကမ္ဘောဒီးယားနဲ့လာအိုမှာလေထုသန့်စင်ရေးစနစ်အနှဲချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ်
။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ်600ကျော်ရှိတဲ့ကျောင်းမီးသွေးသုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုသန့်စင်ရေးစနစ်ကိုမတုံးတဲ့စက်ရုံတွေရှိပါသေး။ဒါပေမဲ့ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံမှာတော့ကျောင်းမီးသွေးသုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုသန့်စင်ရေးစနစ်ကိုတသင်းထားတာတွေ့ရပါတယ်။တိုင်းနိုင်ငံကကြောင်မီးသွေးဓာတ်အား90ရာခိုင်နှုန်းဟာလေထုသန့်စင်ရေးစနစ်ကိုအသုံးပြုပါတယ်။တ ိုင်းနိုင်ငံမှာကြောင်မင်းသွေးသုံးဓာတ်အားမီဂါဝတ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မီဂါဝတ်450မှာဒါအမောအမွှားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မတုံးတာကိုတွေ့ရပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမောအမွှားနဲ့ကန့်တတ်နေပါရေးကိုဒါအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါတယ်။
လေဒူတန့်စင်ရေးစနစ်ကိုထိထိရရောက်စီမံကုကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန့်ရပါလိမ့်မယ်ပြဋ္ဌာန်းထားတဲ့ဥပဒေစည်းမျဉ်းတွေကိုဖောက်ဖျက်ရင်အရေးယူဖို့ဗဟုအစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်အင်ဒိုနီးရှားကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဗဟုအစိုးရမှာရောဒေသန္တရအစိုးရမှာရောအရေးယူပိုင်ခွင့်ရှိပါတယ်ကမ္ဘောဒီးယားလာအိုနဲ့မြန်မာမှာကြောင်မီးသွေးလျှက်စစ်ဆက်ရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလေဒုညင်ညမ်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်လေဒုဆိုင်ရာသတင်းအချက်အလက်တွေကိုကုမ္ပဏီကွန်ပျူတာမှသာတိုးလောင်ထားရပါတယ
်လေဒုတန့်စင်ရေးစနစ်တက်စင်တဲ့အတွက်အရင်ကြီးပုံများလာသလိုလျှက်စစ်ဓာအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီကိုက်မယ်လို့ယူဆပါတယ်ဒါကြောင့်ကြောင်မီးဝေးဓာအားပေါ်အာဆီယံနိုင်ငံတွေမှာလေဒုတပ်စီရေးစနစ်သုံးမှုကြောင့်မီတာကတက်သွားပါလေ။စတင်သုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယ10နှစ်ကာလမှာကျဆင်းသွားတာတွေ့ရပါသေး။လေဒုတပ်စီရေးစနစ်တက်စင်တဲ့ဈေးစကားမတူကြပါဘူး။ဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာတန်း200လောက်ကုန်ကြပြီးမြန်မာနိုင်ငံမှာတော့ဒေါ်လာတန်း600ကျော်နှစ်စဉ်ကုန်ကြနေပါသေး။ဒါပေမဲ့အာဆီယံပြည်ထောင်စုဌာနရဲ့လေလာကြည့်အရလေဒုတပ်စင်ရေးစနစ်ကိုတုံးတဲ့အတွက်ရရှိလာတဲ့အကျိုးအမြတ်ဟာကုန်ကျစရိတ်တဲ့အများကြီးပါတယ်လို့ဆိုပါတယ်။တကယ်တော့ပတ်ဝန်းကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူး။ကြောင်မင်းသွေးအမားစားကိုတုံးပြီးလေဒုတပ်စင်ရေးစနစ်အများဆုံးတက်ဆင်ထားတဲ့ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ
။ဥုံခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါ။ရှင်းပြနေဘလောအမျိုးနယ်ပဲနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့ပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ခြင်းအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲ။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြပါသလဲ။စသဖြင့်အခုလာမယ့်စနေညဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင့်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOA ဖုန်းနံပါတ်က1239238994အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီဘက်မှာတော့အေးပြတ်ချင်းစိုးကျိုးတွေအကြောင်းကိုတင်ပြထားပါတယ်။အေးပြတာကြောင့်ပင်မနှွမ်းနေပြီးအလုတ်ကောင်းကောင်းမလုတ်နိုင်တာခွန်အားပြည့်ဝအောင်မြင်တဲ့ဘဝကိုပိုင်ဆိုင်မှာမဟုတ်ဘူးလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးပါမောခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့စိတ်ကျန်းမာရေးထိကုဆရာဝန်ကြီးဗမောက္ခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းကြောင့်ဟိုးပြီးတဲ့တစ်ခါကပြောခဲ့တဲ့နေရာမှာဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီအရေးဖြတ်ခြင်းရဲ့ဆိုးကျိုးတွေအကြောင်းကိုဆက်ပြောမှဖြစ်တဲ့အတွက်ဒီအရေးဖြတ်တာကြောင့်ဘလို့ဆိုးကျိုးတွေဖြစ်နိုင်တာကိုရေပူရလေးစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော်တို့ကညတညတာမှာလားအကောင်းဆုံးမအိပ်လိုက်ဘူးဆိုလို့ရှိရင်နောက်တနေ့မှပင်မနှွမ်းနေပြီးတော့လုံးမလုံးနိုင်အပြင်ဖြစ်တတ်တယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီအိပ်ဆက်ခြင်းရဲ့ဟိုအကျိုးတွေကိုကျွန်တော်တို့ပြောခဲ့တုန်းကလည်းဒီအိပ်ဆက်ခြင်းဖြစ်စဉ်လေးနဲ့နှိုင်းယှဉ်ပြီးရှင်းပြခဲ့တဲ့ခါကြတော့အခုဒီအရေးပြတ်ခြင်းရဲ့ဆိုးကျိုးတွေကိုလည်းဆရာကြီးဒီအိပ်ဆက်ခြင်းဖြစ်စဉ်ဖြစ်တဲ့ ဒီမျက်လုံးအမြန်မလှုပ်တဲ့ဒီနန်းအာရီယံပေါ့နော်အဲဒီကာလာနဲ့နောက်မျက်လုံးအမြန်လှုပ်တဲ့အာရီယံကာလာကြာချိန်တွေနဲ့ရှင်ပြီးတော့ရှင်းပြပါပါလားဆရာကြီ
းနန်းအာရီယံဖိကတညရာရဲ့85ရာခိုင်နှုန်းလောက်အချိန်ယူတတ်ပြီးတော့အဲဒီခုအာရီယံဖိကတော့တညရာရဲ့၄ဘုံတစ်ဘုံ25ရာခိုင်နှုန်းလောက်ချိန်ယူပါတယ်အပထမသောသောပြောတဲ့ဟာမိနစ်90လောက်ကောင်းကောင်းကြီးအိပ်ပြီးတဲ့နောက်မိနစ်90လောက်ကြာလို့ရှိရင်အာရီယံဖိတစ်ခါရရပြီးနောက်မိနစ်90တခါ RM fleet ရပါတယ်အဲအိတ်စစ်တာရဲ့ညောက်ပဲနက်နက်နက်နက်ညနဲ့လာတာနဲ့အမျှ RM fleet ကအဲနည်းနည်းပိုးပြီးတော့အချိန်ကြာကြာလာတာကိုတွေ့ရပါတယ်လူတွေကအိတ်လိုက်နိုးလိုက်အိတ်လိုက်နိုးလိုက်အဲ့လိုဖြစ်ပေမဲ့လို့အဲနိုးနေတာကိုဈာထဲမှာဖြတ်ပြတ်ပြီးတော့နိုးနေတာဘယ်သူမှသတိမထားမိဘူးသတိထားမိလို့ရှိရင်လည်းနောက်နေမှာအေးရွားမှာမဟုတ်ဘူးအဲအဲ့လိုသတိထားမိတဲ့လူတွေကဘယ်လိုလူလဲဆိုတော့လာပောင်းဝင်ညီမဆူညံနေတယ်ဆိုရင်စိတ်ကြီးရှိနေတယ်ဖိတက်ကြရတယ်ဖြစ်နေတယ်စသဖြင့်ရှိတဲ့သူတွေဆိုလို့ချင်းသွားပြီးတော့တတိထားမိနေတတ်ပါတယ်ပုံမှန်တိုင်းဆိုရင်တော့အဲ့လိုဖိတ်လိုက်နိုးလိုက်ဖြစ်တာတွေကိုအဲကျွန်တော်တို့ကနည်းနည်းနိုးရတယ်မှမှတ်မိရ
ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်တစ်ခုကအိတ်ဆက်ချင်းရဲ့အကျိုးကိုကျွန်တော်တို့ပြောတော့ကအိတ်ဆက်ချင်းကြောင့်ဒီစားဖို့တောက်ဖို့ပုံမှန်ဖြစ်အောင်ထိန်းပြီးတဲ့ဟော်မိုန်းတွေထွက်တယ်ဆိုတော့အခုလို့အရေးပြတ်တဲ့အခါကြာလို့ရှင်ရောဒီအခြေအနေကဘယ်လိုဖြစ်သွားမလဲဆရာကြီး
တို့ကပြောရဲအဲဒီအစာတောက်ဒီစားခြင်းတောက်ခြင်းနာနဲ့ဝရာပေါ့လीနော်စားကောင်းတာနဲ့စားလောင်မှုတိတ်တာနဲ့စားတာနဲ့မစားတာဟုဖြစ်အောင်ဘယ်လန့်ချအောင်လုပ်ပြီးတဲ့ဟော်မုန်းဂရီလင်တို့လက်ပင်တို့ဆိုတာတွေရဲ့ပမာဏတွေကိုလည်းသူကထိညှိပေးတယ်လက်ပင်ကတော့အစာဟိုဝရတယ်ဆိုရင်ဝမှန်းသိအောင်ဘုံတော့ကိုအကြောင်းကြားပေးတဲ့ဟော်မုန်းဖြစ်ပြီးတော့ဂရီလင်ကတော့မဝသေးဘူးစားတယ်ဆိုပြီးတော့အနေထားမျိုးကိုဘုံတော့ကိုသိအောင်အပြောကြပြီးတဲ့တတိပေးတဲ့ဟော်မုန်းပေါ့လေအဲ့တော့ဒါတွေကလည်းခါတာနဲ့မစားတာကိုပုံမှန်ဖြစ်အောင်ထိညှိပေးမှကျွန်တော်တို့ရဲ့ခန္ဓာကိုယ်ကသူ့ဟာသူစားတဲ့ပမာဏစားပြီးတော့ကြတော့ဖြစ်တင်တာတွေဖြစ်ရမှာပေါ့အဲ့တော့တကယ်လို့ကျွန်တော်တို့ကအေးရင်းမဝဘူးအေးရင်းပြက်တယ်အေးရင်းပြက်တာတွေညာလာပြီဆိုရင်အဲ့ဒီဟော်မုန်းတွေကမောက်ကမဖြစ်ပြီးတော့ကြတော့အများကြီးစားလာပြီးတော့ဝလာတာဝလွန်တာတွေအများကြီးဖြစ်တတ်ပါတယ်ကျွန်တော်တို့တွေကဘဝရဲ့ဘဝတသက်တာရဲ့သုံးပုံတစ်ပုံလောက်ကိုအိတ်ဆက်ချင်းနဲ့ကုံဆုံးရတာတော့တွေ့ရတယ်ဒါပေမဲ့အဲ့ဒီအိတ်ဆက်ချင်းနဲ့ဘဝသုံးပုံတစ်ပုံကိုကုံဆုံးရတာကဘာမှအလုံးမဖြစ်ဘူး unproductive ဖြစ်တယ်အလုံးမဖြစ်ဘူးလို့သို့တော်ညာလေကျွန်တော်တို့ရဲ့ဘဝမှာဟလာ TV ဝဝနဲ့ခွန်အားအပြည့်နဲ့အောင်မြင်တဲ့ဘဝကိုရောက်အောင်ဟလာသုံးပုံတစ်ပုံမှာအကောင်းဆုံးနေနိုင်အောင်ဒီသုံးပုံတစ်ပုံတော့အိတ်ဆက်ချင်းကအကူအညီထောက်ပံ့ပေးတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအေးရေးပြက်ချင်းရဲ့ဆိုးကျိုးတွေကဘာတွေရှိနိုင်လဲဆရာကြီ
းကျွန်တော်တို့ပြောရမယ်ဆိုရင်တော့အေးပြက်တာတွေများလာပြီဆိုရင်တော့ကြာလေလေမကောင်းလေလေပေါ့လေအေးပြက်တာများလာပြီဆိုရင်ပြောရမယ်ဆိုကျွန်တော်တို့ရဲ့အုံနှောင်းရဲ့စွမ်းရည်တွေကျလာတယ်ခန္ဓာကိုယ်ရဲ့ကျန်းမာရေးတွေအများကြီးထိခိုက်လာပါတယ်ထိခိုက်လာတော့ကျန်းမာရေးထိခိုက်လာတာဘယ်လောက်ထိထိခိုက်လာဆိုကျွန်တော်တို့ခန္ဓာကိုယ်ရဲ့ system တွေနဲ့လုပ်ငန်းစဉ်စဉ်ပြောရင်ပထမပြောရင်မှတ်ညာမိုင်းဆိုင်ရာတွေထိခိုက်တာတို့အတွေးခေါ်ရီဟလာကောင်းကောင်းမတွေးနိုင်တော့ဘူးအာယုံထိခိုက်မှုတွေကြလာတယ်အဲ့ဒါပြင်ကျွန်တော်တို့ကဒီစိတ်ပိုင်းဆိုင်ရာစိုးရိမ်စိတ်တွေများလာတာတို့စိတ်သက်ကြလာတာတို့ဒါနဲ့ဖြေယောဂါတွေဖြစ်တဲ့ဆိုရင်ပို့ပြီးတော့စိုးလာတာတို့တွေဖြစ်တတ်တယ်ဒါနဲ့မကအောင်ကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့ဆိုးစောယောဂါပစ္စည်းတွေမှာလည်းလာထိခိုက်တယ်အဲဆီဂျိုလိုသွေးလိုလိုလိုမျိုးတွေဖြစ်တတ်တယ်နေမှုကိစ္စတွေမှာလည်းဟိုစိတ်မပါတော့တာတွေဖြစ်လာတတ်တယ်အဲအေးပြက်တဲ့အတွက်ဟလာဟိုမတော်တဆထိခိုက်မှုတွေဖြစ်တတ်တယ်သွေးပေါင်ချိန်တွေကျလာတာတို့ဟလာပြန်သွားမယ်ထင်မမဲ့အေးကြီးပြက်တဲ့သူတွေကဝလွန်တာတို့ဖြစ်တတ်တယ်လို့နှလုံးရောဂါတို့လေးဖြတ်တာတို့ဖြစ်တတ်တယ်ဒါလည်းမကဘူးဟလာခန္ဓာကိုယ်ရဲ့ဆန့်ကျက်ခိမ့်ညင်းမှုရတာထိခိုက်တာပါလေခင်
ဗျဟုတ်ကဲ့ဆရာနောက်တစ်ခါဒီပုံမှန်တနေ့တူပါဒီပေါင်းသေးဆက်ဆံရေးတို့ဒီဆုံးဖြတ်ချက်ချတာတို့အပေါ်မှာရောဒီအေးပြက်ထားတဲ့အတွက်ထိခိုက်မှုရှိနေလားဆရာ
ဟုတ်ကဲ့ထိခိုက်မှုရှိပါခင်ဗျအဲ့တော့ဘုံနောက်ကဟိုအစ်စ်ဒီအစ်စ်ဒီမလုံးနိုင်မနဲ့မှန်ညာကိုမညာချင်းနိုင်မှုအစွမ်းတွေကိုလာပြီးတော့ရော့စီတယ်ရော့စီတော့ရော့စီတာပြင်ဗာဖြစ်တတ်တယ်လို့ဆိုတော့ကျွန်တော်ကအေးရေးပြက်တာများတယ်ဆိုရင်ဟလာစောစောအေးရေးပြက်တာများတဲ့သူတွေတော်တော်များများပြီးဟလာစောစောစီစီတည်ဆုံးသွားကြတယ်ဆိုတာကိုလေလေ့လာမှုတွေအရာ2010ကလေ့လာတယ်လေ့လာမှုတစ်ခုရသိရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအေးရေးပြက်တာရဲ့ဆိုးကျိုးတွေကကြီးမားတဲ့အတွက်ဒီဘလို့အခြေအနေမျိုးမှာအေးရေးပြက်တယ်လို့သတ်မှတ်နိုင်လဲဆရာ
အေးရေးပြက်တာလေဒီအနည်းဆုံး9နာရီလောက်မှမအိပ်ရလို့ရှိရင်မကောင်းဘူး9နာရီတည်းညော့လာပြီဆိုရင်ခန္ဓာကိုယ်မှာခန္ဓာကိုယ်ရဲ့ကျန်းမာရေးက ိခိုက်ဖို့ခွင့်လန်းနေများလာပြီ။အဲ့တော့အဲ့ဒီလူဖြစ်တာဒီဟလာကလစ်ပစ်တော်ရာလို့ခေါ်တဲ့အိတ်ဆက်ချင်းဆိုင်ရာဝေဒနာတွေအကြောင်းနဲ့ဖြစ်နိုင်တယ်လို့ကျန်တဲ့အကြောင်းတွေကြောင့်လည်းဖြစ်နိုင်တယ
်။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီအေးအေးဖြစ်တာကိုသိနိုင်မဲ့လက္ခဏာတွေရောဘယ်လိုအနေထားရှိလဲဆရာ
။အေးအေးဖြစ်တဲ့လက္ခဏာတွေကဒါအိတ်ချင်းစိတ်တွေသိပ်ပြီးတော့ညာနေမယ်။မကြကနာတန်းဝေမယ်။ဟလာစိတ်ကချင်းမခံနိုင်ဘူးစိတ်တူလွယ်မယ်နေရင်းမှာအရင်ပင်မနေမယ်အပင်မလို့ဆိုပြီးတော့ဟလာစိတ်ကိုနိုးကြွားပြီးတော့နော်မအိတ်ချင်းမဲ့ကော်ဖီတို့ဘာလို့လိုမျိုးနေရင်းမှာပင်မပြီးအိတ်ချင်းမှာဆိုလို့ဆိုပြီးတော့ကော်ဖီတို့ဘာလို့လိုတောင်းတောင်းလိုက်ရင်နောက်ထပ်နောက်တညမှာထပ်ပြီးတော့အေးရစ်တက်တာတွေမအိတ်ချင်းတာတွေမအိတ်နိုင်တာတွေဖြစ်ပြီးတော့ပို့ပြီးတော့စိုးစီတက်တာကိုတောင်းပြီးတော့တွေ့ရတယ်အဲ့တော့အေးရစ်တက်တာတွေများနေပြီဆိုတာနဲ့ခနာကူရဲ့ကိုရင်းအင်္ကာတွေကိုရင်းအဖွဲ့အစည်းတွေရဲ့လုံဆောင်မှုတွေကအလုံးတလွဲတချို့တွေဖြစ်ပြီးတော့ဒုက္ခတွေစပြီးတော့တာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းအခြေစိုက် Fever Window သားတွေကစူးစီးတင်ဆက်တာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါပြည်ဝဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလနဲ့ကြီးကြီးကြောင့်ဒေသခံအများပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပင်လုံမြို့မှာကျင်းပတဲ့83နှစ်မြောက်ပြည်ထောင်စုနှင့်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တရုတ်မြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဒါစီစစ်ဆေးနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာမှာဖေဖော်ဝါရီလ17ရက်နေ့ကဘောလုံးကစားနေတဲ့ចောင်းသားကလေးတွေအနည်းကိုလက်နဲ့ကြီးကြီးကြားရောက်ခဲ့တဲ့အတွက်မောင်ဝင်ရန်စိုးအပါဝင်ကလေးလေးဦးဒဏ်ရာအပြင်းထန်ရရှိခဲ့ပြီးအသက်18နှစ်အရွယ်မောင်ကူကူဟိန်းမှာတော့ဘယ်လက်ပြတ်သွားတယ်လို့ကျေးရွာသားတွေကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့နနက်ပိုင်းကလည်းတောင်ပွေကျေးရွာမှာလက်နက်ကြီးကြီးတချို့ရွာထဲမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်မွတ်စလင်ကလေးတဦးသေဆုံးပြီးတခြားကလေးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာကြောက်တော်အခြေစိုက်တပ်မနဲ့ကလတန်မြစ်ကြောင်းတစ်လျှောက်သွာလာနေတဲ့အစိုးရရေးတပ်ကပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့တပ်မတော်ဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကပစ်ခတ်တာလို့စွပ်စွဲထားပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပခဲ့တဲ့83ကြိမ်မြောက်ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးတော့ရှမ်းပြည်နယ်ဆိုရဖွဲ့တို့တက်ရောက်ခဲ့ပါတယ်။ပင်လုံမြို့မှာရှိတဲ့တောင်တန်းပြည်မှပူပေါင်းရေးစာချုပ်ကြောက်တိုင်ဝင်းမှာဖေဖော်ဝါရီ12ရက်နေ့ကပြည်ထောင်စုနှစ်အခမ်းအနားကျင်းပခဲ့တာဖြစ်ပြီးတက်ရောက်သူဥယျာဉ်1000ကျော်ရှိတယ်လို့လည်းပင်လုံဒေသခံလူငယ်တွေကပြောပါတယ်။ဒီပွဲမှာပွဲဖြစ်မြောက်ရေးကော်မတီတွေဖြစ်ကြတဲ့ NLD ပါတီဝင်တွေကစီစဉ်ဆောင်ရွက်ခဲ့ကြကြောင်းဒေသခံလူထုအနေနဲ့ကတော့လူထုတောက်တလူလာနေတဲ့ပြည်ထောင်စုမဟုတ်သေးဘူးလို့ခံယူကြောင်းပင်လုံလူငယ်တူဖြစ်တဲ့ဆိုင်းစုံကပြောပါတယ
်ချင်းပြည်နယ်တောင်ပိုင်းပလက်ဝနဲ့ရခိုင်ပြည်နယ်ကြောက်တော်မြို့အနီးတစ်ဝိုက်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲပြင်းထန်နေတာကြောင့်ပလက်ဝကြောက်တော်ကြားပြေးဆွဲနေတဲ့ဆက်လီလိုင်းတွေညှင်းနှားထားရပါတယ်ပလက်ဝမြို့နယ်ဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေစံစီစားစတဲ့အခြေခံစားတောက်ကုန်းတွေကိုကလတံမြစ်ကြောင်းအတိုင်းဆက်လီနဲ့အဓိကတည်ယူလေးရှိကြပြီးတိုက်ပွဲကြောင့်ဆက်လီမပြေးဆွဲတာတပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်ဘလဝမြုတ်နယ်မှာဆန်စည်းတွေလည်းမြင့်တက်လာနေတယ်လို့ဘလဝမြုတ်ဒေသခံဆက်လီအမောင်းသမားတဦးကပြောပါတယ
် KNU ကရင်မျိုးရာစီယုံထင်းချုံနယ်မြေတပ်မငါဖာပုံခရိုင်မှာလှုပ်ရှားနေတဲ့တပ်မတော်တပ်ဖွဲ့ဝင်တွေကစနေကြီးလက်နက်ငယ်တွေသုံးပြီးအပြစ်ခတ်မှုတွေလုပ်နေတာကြောင့်ဒေသခံရွာသားတွေထိခိုက်တန်ရာရတာရှိခဲ့တယ်လို့ KNU ဘက်ကပြောပါတယ်ပြည်ကြက်လကဆက်ပြီးတော့အခုလ10ရက်နေ့အထိကရင်ယူတပ်မငါဘာပုံခရိုင်မှာပြစ်ကတ်မှုဖြစ်ပွားခဲ့တဲ့နဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့အခုလ9ရက်နေ့အရှိဆောင်တိုင်းစစ်သနာချုပ်နဲ့တောင်ပိုင်းတန်းစစ်သနာချုပ်တိုင်းမှုတို့ထံမှာကရင်ယူတပ်မငါကကန့်ကွက်စာပေးပို့ထားပါတယ်ဒီလိုပြစ်ကတ်မှုကြောင့်ဒေသခံအယောက်300ကျော်ရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ကရင်ယူတပ်မငါပြောခွင့်ရပုံမှုစောကလေးတို့ကဆိုပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်ကာလမှာတပ်မတော်အနေနဲ့လက်နက်ကြီးလက်နက်ငယ်အသုံးပြုပြီးပြည်သူတွေကိုနှောက်ယှက်ပစ်ကတ်မှုတွေလုပ်တာဟာ NCA စာချုပ်ပါချက်တွေကိုဖောက်ပြက်ရကြတယ်လို့ GNU ဘက်ကပြောပါတယ
်။ရန်ကုန်တိုင်းဒေသကြီးမှာမွန်လူမျိုးကိုစားပြုမွန်တိုင်းနိုင်ရဲရဝန်ကြီးတဦးထားရှိတဲ့တယ်လို့တိုက်တွန်းကြောင်းမွန်စာပေရင်ကျေးမှုကော်မတီရန်ကုန်ဥက္ကဋ္ဌနိုင်စိုးအောင်ကဖေဖော်ဝါရီလ9ရက်နေ့မှာကြားရောက်တဲ့53ကြိမ်မြောက်မွန်အမျိုးသားနှင့်အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာကျင်းပတဲ့မွန်အမျိုးသားနှင့်အခမ်းအနားမှာတိုက်တွန်းပြောကြားခဲ့တာပါ။မွန်အမျိုးသားနှင့်အခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့တက်ရောက်ခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ရှမ်းနဲ့တရုတ်နယ်စပ်ဂိတ်တွေမှာတရရဲ့ဝင်ပိတ်မထားပေမဲ့ကျန်းမာရေးဝန်ထမ်းတွေကနေတင်းကျပ်စွာစောင့်ကြည့်နေပြီးတော့လူအဝင်ထွက်တွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။အကြောင်းစုံကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
။မြန်မာတနိုင်ငံလုံးအတိုင်းအတာအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူလူနာ22ဦးရှိကြောင်းကျန်းမာရေးဌာနကကြေညာထားပြီးတော့ရှမ်းပြည်မှာတော့တန်တရားရှိသူ6ဦးရှိတယ်လို့ရှမ်းပြည်နယ်ကုသရေးနယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာနင်းဤဖြူကပြောပါရယ
်အခုဒီရှမ်းတောင်အနေနဲ့ဆိုလို့ရှိရင်တော့လေအဲဒီဆက်ဆံကျိုးစည်းရုံမှာဒိုင်းရင်လာနေပြီးတော့မှတမရလူနာတူပေါ့နော်ရှိတယ်စီရင်တက်နေရဲ့နောက်ပြီးတော့မှမောင်မေစည်းရုံမှာတမရလူနာ၄ဦးရှိပါတယ်လက်သက်တလောတော့အဲဒီရှမ်းမြောက်မှာတော့နမ်ကူကနေပြီးတော့ကြခွေအထိစောင့်နေတဲ့လူနာတယောက်ရှိတယ်တမရလူနာပေါ့နော်လက်သက်တလောကတော့အဲ့လားပဲစုစုပေါင်း6ယောက်ပဲရှိမှာပေါ့
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ရေးကိုကာကွယ်တားဆီးနိုင်ရေးအတွက်လူစုလူဝေးနေရာကိုမသွားဖို့နှာခေါင်းဆီးတွေတတ်ထားကြဖို့နဲ့လက်ကိုမကြခဏဆေးကြောဖို့အတွက်လဲကျန်းမာရေးဌာနကတတိပေးထားပါတယ်လက်ရှိမှာနေဆက်ဂိတ်တွေဟာတရဝင်းပိတ်ထားတာမျိုးမရှိသေးတော့ဂိတ်အဝင်ထွက်လူတွေကိုကျန်းမာရေးဌာနကနေစောင့်ကြည့်စစ်ဆေးပေးနေတယ်လို့ဒေါက်တာနင်းဤဖြူကပြောပါတယ်
ကျမတို့ကလေဟိုရောနဲ့လည်းဆက်နေတယ်တရုတ်နဲ့လည်းဆက်နေတာပေါ့နော
်
ပြီးတော့မှရှမ်းရှိမှာကကျမတို့ဂိတ်ရှိတဲ့ရှိတယ်ရှမ်းမြောက်မှာကဂိတ်15ဂိတ်ရှိတယ်အဲ့ဒီဂိတ်ခုတစ်ခုကနေတော့မိတိုင်းမိတိုင်းပမာဒီတဲကိုဝင်လာတဲ့သူက3000လောက်ရှိတာပေါ့နော
်
အဲ့ဒါကိုကျမတို့ရဲ့ဒီပြည်သူ့တမားရေးဝန်ထမ်းတွေကိုသူကမိတိုင်းချထားတယ
်ဒါကြောင့်ဖေဖော်ဝါရီလ9ရက်နေ့ကရွှေလင်းမြဝမ်းမှာကျင်းပဖို့စီစဉ်ထားတဲ့53နှစ်မြောက်ရှာအမျိုးသားနေ့ခမ်းနားအစီအစဉ်အားလုံးဖျက်သိမ်းလိုက်ရတယ်လို့မူဆယ်မြို့နယ်ပွဲကျင်းပရေးကော်မတီဝင်ဆိုင်းမြအောင်ကပြောပါတယ
်ကျွန်တော်ရှာအမျိုးသားနေ့ပွဲမကျင်းပရတဲ့အကြောင်းရင်းကတော့တုတ်ပြီးဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ပေါ့နော်ပွဲလမ်းတစ်ပင်တွေလှုပ်ရင်လည်းလူအများနဲ့အများကြီးလာမယ်ဆိုတော့အဲဒါကြောင့်မို့မကူးဆက်နိုင်ဘူးဆိုတာမပြောနိုင်ဘူးလေအဲဒါကြောင့်မလို့ကျွန်တော်လည်းကြိုတင်ကာကွယ်မှုအနေနဲ့ဆုံးဖြတ်လိုက်တာပါ
အလားတူနဲ့စစီပွဲမျိုးတစ်ခုဖြစ်တဲ့နှမ်ခမ်းမျိုးမှလည်းပွဲမကျင်းပခဲ့ပါဘူးလက်ရှိမှာတော့တရုတ်မှာအလုပ်သွားလုပ်ပြီးပြန်လာတဲ့နှမ်တူမျိုးသားကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရားရှိသူလူနာတဦးကိုတော့ဖေဖော်ဝါရီလ17ရက်နေ့ကပဲတန်တရားရှိသူစီရင်ခံနေအစိုးရကပယ်ဖြတ်ကြောင်းကြေညာလိုက်ပါတယ်ဖေဖော်ဝါရီလ17ရက်နေ့အထိကမ္ဘာပေါ်ကနိုင်ငံကြီး29နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ4000ကျော်ရှိနေပြီးသေဆုံးလူ1100ကျော်ရှိနေပြီဖြစ်ပါတယ်
ဆက်ပြီးတော့ချင်းနှစ်ချင်းခရိယံအဖွဲ့ချုပ်ကနေကြီးမှုကျင်းပမဲ့ချင်းမျိုးသားပုံမူညီညွတ်ငြိမ်းချမ်းရေးဆိုင်ရာဒုတိယအကြိမ်အလို့သဘောတွဲဆုံဆွေးနွေးပွဲကိုချင်းပြည်နယ်အစိုးရအဖွဲ့ကပွဲမိတ်မပေးတာကြောင့်ပွဲပြတ်သွားပါတယ်။ဘာကြောင့်အခုလိုမျိုးကျင်းပခွင့်မပြုရတာပါလဲ။အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပြီးတော့နိုင်ကိုအိမ်ကတင်ဆက်ပေးပါမယ်ရှင
်။ချင်းမျိုးသားပုံမူညီညွတ်ငြိမ်းချမ်းရေးဆိုင်ရာဒုတိယအကြိမ်အလို့သဘောတွဲဆုံဆွေးနွေးပွဲကိုချင်းပြည်နယ်မင်းသားမြို့မှာဇန်နဝါရီလ29ရက်နေ့ကနေ30ရက်နေ့အထိနှစ်ရက်တာကျင်းပပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့လည်းချင်းမျိုးရသားဦးစီရန်အက်ကုစလဲတွေပါဝင်တက်ရောက်မှာဖြစ်တဲ့အတွက်ချင်းပြည်နယ်အစိုးရအဖွဲ့ကဖွေးဖွေးချက်မပေးနိုင်လို့ပွဲပြဲသွားရတာလို့ချင်းနေချင်းခရိယံဖွဲ့ချုပ်သူတွေတွင်းမှုတိုက်ခါတော်ရဆရာတော်တောက်တာလောဟာလင်းကပြောပါဗျာ။ပထမကတ
ော့ CNF ပါလို့ရှိရင်ခုမပြောဘူးလို့ပြောတဲ့ကြတဲ့လူက CNF မပါဘူး။ CNF ဖြစ်စီရဲ့ဖွေးဖွေးချက်မရှိရင် CNF ပါရင်ခုမပြောနိုင်ဘူးလို့ပြောတဲ့ကြ CNF ကိုလည်းကျွန်တော်ပြောထားတယ်အဲ့တော့ဖြစ်စီရဲ့ coverage မရှိသေးတဲ့မရခင်ဗျားတို့မရသေးတဲ့အကြောင်းမတက်ရဘူးလို့ပြောတယ်သူတို့လည်းမတက်ဘူးလို့ပြောတယ်ဒီနေ့ဒီမှာကန်ကွက်ရေးကော်မတီစီမှာလည်းပဲသူတို့တက်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ NRTC ရဲ့ coverage မရှိသေးတဲ့တက်မှာမဟုတ်တဲ့အကြောင်းတွေကြောင့်လက်ပတ်ပြထိုးတယ် DNS က NRTC မှာ coverage ပြင်ပြဆဲဆောင်ရဆဲဖြစ်တဲ့အကြောင်းဒီဒေသဘွဲကိုကွန်မပြူဘူးဆိုပြီးတော့ဒီနေ့ကိုတက်ချက်ဒီဝင်ချုပ်ကိုတက်ချက်တွေကိုပြလိုက်
ဲ့ဒီဆွေးနွေးပွဲမှာချင်းမျိုးရတာဥက္ကုဆလဲတွေပါဝင်တက်ရောက်မှာမဟုတ်ကြောင်းကတိဝန်ခံချက်ထိုးပြီးပြန်လည်တင်ပြခဲ့ပေမဲ့လည်းသိဆုံဆွေးနွေးပွဲကျင်းပမဲ့တရက်လိုဇန်နဝါရီလ28နေ့ဆွဲနဲ့ချင်းပြည်နယ်ဆွေရဖွဲ့ကူစားမင်းတမ်းမြို့စီမံကာကွယ်မှုကော်မတီဥက္ကဋ္ဌဦးစိုးလွင်ကချင်းနေချင်းခရိယံဖွဲ့ချုပ်ထံ NRPC ကနေခုပြုချက်မပေးသေးတဲ့အတွက်ခွင့်မပြုနိုင်ဘူးလို့အကြောင်းပြန်ခဲ့ပါတယ်CNF ကတနင်္ဂနွေလုံးပြည်ကတိုက်ခတ်မှုရစရည်သဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်တဲ့အညီတနင်္ဂနွေလုံးမှာလှုပ်လှဆော်သွားလာခွင့်ရှိတယ်လို့လူသူနဲ့လည်းလှုပ်လှဆော်တွေ့ဆုံခွင့်ရှိပြီးငင်းချမ်းရေးတည်ဆောက်မှုကာလမှာ CNF ကိုဘေးထုတ်ထားတာဟာလုံးဝမလုပ်သင့်ဘူးလို့ချင်းမျိုးရတာဦး CNF နဲ့သန္တလန်မျိုးဆက်ဆံရေးယုံတာဝန်ခံပူရန်နေကပြောပါတယ်
ဒီချေတီဆောင်ရကာလမှာခုလိုပြောလက်တွဲလောက်ဆောင်တာမျိုးမဟုတ်တဲ့နဲ့ဆယ်တဲ့ကိုပေးပေးချောင်းထူထားတာမျိုးလောက်တာတော့တော့မှမဖြစ်တင်တဲ့လောက်ရတော့ကျွန်တော်ကတော့ယူဆတယ်က
ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်ဆိုရဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်။ဒီအစိုးရကခွင့်မပြုတာမဟုတ်ဘူး။အညာဒီတိုက်တာမြစ်တဲ့အယူဆကလည်းနည်းလွဲနေတယ်။သူကဟိုဘာသာရေးပေါ့နော်ကျွန်တော်ခရီးအမချင်းအတင်းတော့ပေါ့ဒီလိုမဲ့အခမ်းအနားဆိုပြီးတော့အဲ့လိုမျိုးတင်းနေတင်းတော့အဲ့ဒီမှာတဲ့အမထင်မှန်တယ်။တရားနဲ့ကရှေ့အောင်တက်မယ်ဆိုအဲ့လိုလေးပါ။ဆိုဆရာနဲ့ကအခမ်းအနားတက်ပြီးတော့ဒီလိုဆွေးနွေးမယ်ဆိုရင်ဒီနေ့အစိုးရကခွင့်ပြုချက်ပေးလို့မရဘဲနဲ့ NRPC ကို
ချင်းနှင်းချင်းခရိယံဖွဲ့ချုပ်ရဲ့ဥဆောင်မှုနဲ့ပရမကျင်ချင်းညီညွတ်ရေးဆွေးနွေးပွဲကိုပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီလ18ရက်နေ့ကနေ17ရက်နေ့ထိဖလန်းမြို့မှာပြည်နယ်ဆိုရဖွဲ့ရဲ့ခွင့်ပြုမိန့်နဲ့ကျင်းပခဲ့ပြီးတော့ဒီဆွေးနွေးပွဲမှာတော့ CNS ကိုယ်စားလှယ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဒေသခံအများပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပတဲ့83ကြိမ်မြောက်ပြည်ထောင်စုနှစ်ခမ်းနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ဖီဝါဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VO ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic DVV မြမအတန်ရဲ့ညာပိုင်းအစီအစဉ်တွေမှာလည်းပြန်လည်ထုတ်လွှင့်ပေးနေတာမျိုးစောင့်မျှော်ရှုစားနေပါတယ်ခင်ဗျာ VOA ကိုစာရေးသားလို့တဲ့ဆိုရင်စာလိုက်ကတစ်ဆင့်ဆက်သွယ်ရမယ်လိပ်စာကတော့ VO မြမဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှတ်855ရန်ကုန်စာတိုက်ကြည့်ဖြစ်ပါလေအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြမှာဖြစ်ပါလေဗျာ
တရုတ်နိုင်ငံဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ရုတ်တရက်တိုးလာတာဟာတန်မြတ်ရှိတဲ့လူနာတွေကိုစစ်ဆေးမှတ်တမ်းတင်တဲ့စနစ်အပြောင်းအလဲကြောင့်ဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးဘုရားကျောင်းကပြောလိုက်ပါတယ်ကူးစက်မှုတိုးလာတာမဟုတ်ပဲဟူပေပြည်နယ်တစ်ခုထဲမှာဆေးရုံတွေကတည်ပြုပေးတဲ့လူနာအသစ် 13,332 ယောက်ရှိတဲ့အကြောင်းတနင်္ဂနွေလုံးမှာ 6,000 လောက်ထိဖြစ်သွားတာလို့လည်းပြောဆိုခဲ့တာပါကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်ဆွေးကပွင့်လင်းမြင်သာမှုမရှိတဲ့ပေါ်အမေရိကန်ကစစ်ပစ်မိတဲ့အကြောင်းအင်ဂျီရောအကြီးအကဲရှိသူကစာပေနေ့ကပဲပြောလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့တူအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပညာရှင်တွေတရုတ်နိုင်ငံကိုဆေးလုပ်ဖို့အမေရိကန်ရဲ့ကမ်းလှမ်းချက်ကိုတရုတ်ကလက်မခံတဲ့ပုံမှာစစ်ပစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ရဲ့ CIA ချန်ပီကောက်စီအကြီးအကဲလယ်ရီကတ်လောကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။မြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကပြန့်ပွားမှုအနေနဲ့ကြိုးအားမှာကိုအမေရိကန်ကအလုံးမဲဆိုရင်လည်းအကြောင်းနဲ့အကူအညီပေးဖို့လည်းသင်ရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်အမေရိကန်နဲ့နိုင်ငံတကာအကူအညီပေးရင်းနဲ့ကျန်းမာရေးအဖွဲ့အစည်းတွေမြောက်ကိုရီးယားမှာဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်အောင်ကူညီကြဖို့အားပေးတဲ့အကြောင်းလည်းနိုင်ငံရေးဝန်ကြီးဌာနကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါရခိုင်ပြည်နယ်မှာကြာသပတေးနေ့ကလက်နက်ကြီးကြီးထိမှန်ရကမူလတန်းကျောင်းသား20လောက်ထိရတဲ့ရခဲ့ပြီးနောက်ကလေးငယ်တွေကိုကာကွယ်ပေးဖို့နိုင်ငံတကာကတပ်တွန်းတာတွေထွက်လာပါတယ်မြန်မာနိုင်ငံရဲ့ကလေးများနေမှာပဲစာသင်ကျောင်းကိုလက်နက်ကြီးကြီးချေရောက်တာအပြစ်မဲ့ပြည်သူတွေထိခိုက်နေတာစရာဖြစ်ရတဲ့အကြောင်းမြန်မာနိုင်ငံဆရာပေးချက်သံမကြီးတန်ချက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာတော့ဒရက်စမစ်ဖြစ်ပါတယ်။တောက်ကြနေမနက်ဘက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ3040 48အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.